တော်ခင်ဗျာအခုမြန်မာနိုင်ငံမှာ MCA လို့ခေါ်တဲ့ပြည်လုံးကျော်ပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့တို့လက်မှတ်ရေးထိုးကြပါတယ်။ဒါဟာတိုင်းရင်းသားတွေနဲ့ဖြစ်လာခဲ့တဲ့ပြည်တွင်းစစ်အတွက်ငြိမ်းချမ်းရေးဖြစ်စဉ်အတွက်ဘလောက်ထိအလားအလာကောင်းတယ်လို့ကိုမို့တော့အကြံဉာဏ်သုံးသပ်လိုပါသလဲ
။ဟုတ်ကဲ့အခုဒီမွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးပေါ့လေ LDU တို့လက်မှတ်ရေးထိုးတာဆိုရင်ဒါ NLD အစိုးရလက်ထက်နှစ်နှစ်အတွင်းမှာပထမဆုံးပါဝင်လက်မှတ်ရေးထိုးတဲ့အဖွဲ့လို့ပြောရမှာဖြစ်ပါတယ်ဗျာ။ဒါဥသိန်းစိန်စိုးရလက်ထက်တုန်းကဒီ NCA ဖြစ်ပေါ်ဖို့အတွက်ကိုအဖွဲ့16ဖွဲ့လောက်ပါဝင်ဆွေးနွေးခဲ့ကြတယ်။နောက်ပိုင်းမှာဆွေးနွေးတဲ့အချိန်မှာမပါဝင်ခဲ့တဲ့ဝါတို့ပါတို့ပါဝင်ပေါ့လေ။ဒီ15ဖွဲ့လောက်ကိုလက်မှတ်ရေးထိုးဖို့ဖိတ်ခေါ်တယ်။တကယ်တမ်းကျတော့10ဖွဲ့ပဲထိုးတယ်ပေါ့။အဲ့ဒီအနေထားအနေမှာအခုဒီ NLD စိုးရဖွဲ့မှာတော့2ဖွဲ့ပထမအဆုံးပါဝင်လာတယ်ဆိုတော့ဒီဟာမြန်မာငင်းကြင်ဖြစ်စဉ်အတွက်ဆိုလို့ရှိရင်ဒါအလားအလာပိုကောင်းလာတယ်လို့ပြောလို့ရနိုင်မယ်ထင်ပါတယ်ခင်ဗျာ။
NCA လက်မှတ်ရေးထိုးတဲ့အဖွဲ့မထိုးတဲ့အဖွဲ့ဆိုပြီးတော့နှစ်ဖွဲ့ကွဲလွန်တဲ့သဘောအစားကလေးကရှိနေပါတယ်ဆိုအခုခါမှာမွန်ပြည်သူတို့ကဒီဘက်မှာထိုးလိုက်တော့ NCA လက်မှတ်ထိုးမထိုးဆိုတော့အဲ့ဒီနှစ်ဖွဲ့အကြားမှာကွဲလွန်မှုပိုပြီးရောများပြင်းထန်လာတယ်လို့သုံးသပ်ရင်တော့ရမှာခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာကတော့သူတို့ဒီလက်မှတ်ရေးထိုးတဲ့အချိန်မှာတော့ဒီတဖွဲ့ချင်းစီရဲ့သဘောထားနဲ့ဆုံးဖြတ်ဖို့ဆိုတဲ့ဟာမျိုးတွေသူတို့ကြားထဲမှာညှိနှိုင်းထားတာရှိပါတယ်ဗျအဲ့ဒါဆိုတော့အဲ့ဒီလိုမျိုးကြီးပြောဖို့တဲ့ပေါ့လေဒီတချို့ဟာတွေမှာတော့ဒီအစိုးရဘက်ကဘူဝါရနဲ့သက်ဆိုင်တယ်လို့တဖွဲ့ချင်းစီရဲ့အယူဆနေလဲသက်ဆိုင်တယ်လို့ထင်ပါတယ်ဗျသူတို့အဖွဲ့တွေအတွင်းထဲမှာကတော့ GNC လက်မှတ်ရေးထိုးရေးဟာတဖွဲ့ချင်းစီရဲ့ဆုံးဖြတ်ချက်နဲ့သွားမယ်ဆိုတဲ့ဘူဝါရရှိပြီလားဆိုတော့ဟိုလိုမျိုးကြီးလမ်းကြောင်းကြီးတည်စလာကြီးကွဲထွက်နေတယ်လို့တော့ပြောလို့မရဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့လက်မှတ်ရေးထိုးရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံထုံးလုံနည်းနဲ့ပတ်သက်တဲ့ပြဿနာအဲ့တော့ထားလိုက်ပါတော့အဲ့ဒါကိုညှိလို့ရနိုင်ရထားပါအောင်တော့မူဝါဒနဲ့ပတ်သက်ပြီးကွဲလွဲချက်ကြတော့ညှိလို့ရနိုင်ပါမလားအဓိကကွဲလွဲတဲ့မူဝါဒကဘာလဲခင်ဗျာအဲ့မှာ
အဓိကကွဲလွဲတဲ့မူဝါဒကတော့ဒီအစိုးပိုင်းတော့ဒီအားလုံးပါဝင်ရေးဖြစ်စဉ်ပေါ်မှာအားလုံးမပါဝင်တာပေါ့လေအားလုံးကိုမဖိတ်ခေါ်ဘူးဆိုတာကျွန်တော်တို့ဒီပလောင်တို့ကိုကန့်တို့အီအီတို့လက်မရေးထိုးဖို့မဖိတ်ခေါ်ဘူးနောက်ဒီအခုလာဟုအဖွဲ့အစည်းတို့ ANC တို့ပေါ့လေနောက်ဒီအရင်တော့ရှိခဲ့တဲ့ဒီလူအန်တို့ဖွဲ့ရတော့လက်မရေးထိုးကြမလို့ပါဝင်ပြမနိုင်ငံစုလို့ပါတယ်မှာပါဝင်တယောက်ဖို့ရတယ်ဆိုတော့မှပြောဆိုခဲ့တာရှိရပေါ့လေအဲ့လိုအနေထားနဲ့စပါမှာအာမူဝါဒတွေကတော့အရင်တော့အမျိုးလေးရှိတယ်ပေါ့လေရှိရဆိုတော့အားလုံးပါဝင်လာရေးအတွက်ဆိုရင်တော့အစိုးရဘက်ကတော့ဒီမူဝါဒတရက်ကိုအားလုံးလက်ခံနိုင်တဲ့ဟာမျိုးကိုရေးဆွဲဖော်ဆောင်ဖို့လိုမယ်လို့တော့မြင်ပါတယ်ဗ
ျဆိုတော့တချို့အဖွဲ့လက်မှတ်မထိုးသေးတဲ့မြောက်ပိုင်းဘက်ကအဖွဲ့တချို့ကပြောကြတာကတော့အစိုးရရဲ့သဘောထားအထူးသဖြင့်တပ်မတော်ရဲ့သဘောထားဟာသူတို့ကိုလက်နဲ့အရင်စွန့်ခိုင်းပြီးမှသဘောတူညီမှုရယူမယ်ဆိုတဲ့သဘောထားမျိုးအများအားရှိနေတယ်လို့ပြောကြတယ်ခင်ဗျအဲ့လိုကြားရပါတယ်အဲ့ဒီဟာကဘလောက်မှန်ပါသလဲအဲ့ဒီအချက်ကဘလောက်အရေးကြီးသလဲခင်ဗျအ
ဲ့ဒီဟာတွေကတော့ကျွန်တော်တို့လေးလာထားသလောက်ပေါ့လေသိထားသလောက်ဆိုရင်တော့အခုဒီ21ရာစုပင်လုံကိစ္စတွေထဲမှာသူတို့ဆက်လက်ဆွေးနွေးနေတဲ့အထဲမှာအဲ့ဒီအပိုင်းတွေပါဝင်တယ်လို့သိရပါတယ်ဗျဒီနိုင်ငံရေးဆွေးနွေးပွဲတွေထဲမှာပဲအကြေလဲဆွေးနွေးပြီးတော့မှဆုံးဖြတ်ကြမယ်ဆိုတဲ့အနေအထားမျိုးကိုသိရပါတယ်ဗ
ျဆိုတော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုရောအဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ပြောတဲ့အဖွဲ့တွေကတယောက်မှအလားအလာရှိပါသလား
ပြီးခဲ့တဲ့ဒုတိယပင်လုံးဆွေးနွေးပွဲမှာတော့ဆိုရင်တော့သူတို့အစိုးရဘက်ကလည်းဖိတ်တယ်နောက်ပိုင်းမှာတော့သူတို့တွေကတဖွဲ့ချင်းစီအနေနဲ့ဖိတ်တာမျိုးကိုလည်းမကံဘူးသူတို့ခုနဖွဲ့ပေါ့ပေါင်းစည်းထားတဲ့ FDNCC အနေနဲ့ဖိတ်တယ်ဆိုရင်သူတို့အနေနဲ့စဉ်းစားမယ်ဆိုတဲ့မျိုးတယောက်မယ်ဆိုတဲ့မျိုးတွေရှိခဲ့ပါတယ်ရှိခဲ့တယ်ဆိုတော့နောက်ပိုင်းဒီဝေးစားတဲ့အချိန်မှာတော့ဒီတရုတ်နိုင်ငံရဲ့ဂျာဝင်စစ်သမ်းမှုရာတော့သူတို့တက်ရောက်လာတာရှိပါတယ်ဒါပေမဲ့အဲ့ဒီထဲမှာသူတို့အနေနဲ့ပါဝင်ဆွေးနွေးဖို့ဆုံးဖြတ်ချက်ချတဲ့အပိုင်းတွေတို့ဘာလို့ပါဝင်နေတာမျိုးတွေနေရတဲ့အချိန်မှာသူတို့တွေက21ရာစုပင်လုံးဖွင့်ပွဲပြီးတဲ့နောက်မှာသူတို့ဆက်လက်မတက်ဘဲနဲ့ပြန်သွားတဲ့အနေအထားမျိုးတွေတော့ရှိပါတယ်ဗျ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အခုလာမယ့်အစည်းအဝေးမှာကြတော့ကောအဲ့ဒီတဲ့အခြေအနေတိုးတက်ကောင်းမွန်ပြီးတော့သူတို့တက်လာနိုင်မယ့်အလားအလာကိုမြင်ပါသလားခင်ဗျာ
ဟုတ်ကဲ့အဲ့ဒီဟာတော့ဒီအခုလောလောဆယ်အနေအထားအရဆိုရင်တော့စူရဘကငင်းချိုင်းရေးကွန်ဖရင့်က NCA ကိုလက်မှတ်မြေထိုးတဲ့အဖွဲ့ရင်းနဲ့တောက်လျှောက်ထိတွေ့ဆက်ဆံပေါ်ဆွေးနွေးနေတဲ့အနေအထားတွေရှိပါတယ် နောက်တစ်ချိန်တည်းမှာပဲဒီတရုတ်နိုင်ငံဘက်ကလည်းဒီတရုတ်နိုင်ငံအခြေစိုက်အဖွဲ့အစည်းတွေနဲ့အစိုးရနဲ့ဂျာမန်ငြိမ်းချမ်းရေးပြည်ထောင်စုရဖို့ဆိုတော့ဂျာမန်စိတ်ဆက်နေတဲ့အနေအထားတွေလည်းရှိပါတယ်။ရှိတော့အဲ့ဒီဆွေးနွေးမှုတွေအပေါ်မှာပဲမူတည်ပြီးတော့မှပေါ်ဝင်တယောက်မှမတယောက်ပေါ့လေ။သူရဲ့ဆွေးနှစ်ဖက်ကြားမှာဆွေးနွေးကြတဲ့ဟာတွေပြည်လည်းမရှိမရှိပေါ်ပါပဲမူတည်ပြီးတော့ပဲပြောလို့ရမယ်ထင်ပါတယ်ဗျာ
။အခုလက်မှတ်ရေးထိုးတဲ့လာဟူရောမွန်ပြည်သက်ပါတီရောဒီအဖွဲ့တွေကအင်အားဆိုတာတဲ့အထူးသဖြင့်မွန်ပြည်သက်ပါတီဆိုလို့ရှိရင်တောင်ပိုင်းလှုပ်ရှားတဲ့အဖွဲ့တွေထဲမှာ KNU တို့ဘာတို့ကအစွမ်းနဲ့ပြည်လဲသွားရင်သူတို့ကအထူးရက်တည်နေလို့မရတော့ဘူးဒါဒေါမီနိုအက်ဖက်ပေါ့လေတယောက်လဲရင်အကုန်လုံးလိုက်ပြီးမှီသွားတဲ့သဘောမျိုးအဲ့ဒါကြောင့်မလွှဲမသွေလက်မှတ်ရေးထိုးရတယ်ဆိုတဲ့သဘောမျိုးလည်းသုံးသပ်ကြတာရှိပါတယ်လောက်ဟုဆိုတာလည်းပဲသိပြီးတော့မဖြစ်လောက်ဘူးဆိုပြီးတော့လည်းတချို့ကတွေ့ကြတာလည်းရှိပါတယ်ဆိုတော့အခုဒီအဖွဲ့နှစ်ဖွဲ့လက်မှတ်ရေးထိုးတာတကယ်တော့သိတိတိယောက်အရေးပါသလားသူတို့တွေဝေဖန်ကြတာမှန်ပါသလား
ဟုတ်ကဲ့ဒီလည်းနဲ့ကိုင်းအင်အားတွေအနေနဲ့ရတက်ဆာမယ်ဆိုရင်တချို့ကအဲ့လိုဝေဖန်တဲ့ဟာမျိုးတွေရှိရပေါ့လေဒါပေမဲ့တစ်ခါကကြည့်မယ်ဆိုရင်တော့ဒီတိုင်းသားလူမျိုးတွေအားလုံးကိုဒီဒန်းတူသတ်မှတ်မယ်ဆိုရင်တော့သူတို့အဖွဲ့အစည်းတွေရှိနေတဲ့အပေါ်မှာဒီဒန်းတူမြင်ရမှုရဖိတ်ခေါ်တင်တယ်လို့အဲ့လိုမျိုးပဲပြောရမှာဖြစ်ပါလေဗျနောက်တစ်ချက်အနေနဲ့တော့ဒီ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာဆိုရင်ဒီနိုင်ငံရေးဆွေးနွေးပွဲတွေသူတို့လူမျိုးစုတွေကြားမှာကြည်ကြဲတဲ့ဆွေးနွေးလာမယ်ဆိုရင်အခုတွားနေတဲ့လမ်းကြောင်းပေါ့ဒီဖေဗရယ်ပြည်ထောင်စုတိဆောက်ရေးတွားမယ်လမ်းကြောင်းမှာဆိုရင်သူတို့အတွက်ကလက်မှတ်မထိုးဘဲနဲ့ရပ်တည်နေတဲ့အနေအထားတဲ့လက်မှတ်ထိုးပြီးတော့မှဒီနိုင်ငံရေးလမ်းကြောင်းပေါ်မှာပါဝင်လာမယ်ဆိုရင်တော့အင်အားတည်းအနေနဲ့ရှိလာမယ်လို့မြင်ကြည့်လို့ရပါတယ်ဗျ
တကယ်တော့ညီညာရေးဆိုတာအပြန်လှန်ယုံကြည်စိတ်ချမှုပေါ့ဗျ mutual trust အကြီးကအရေးကြီးဆုံးဖြစ်မှထင်ပါတယ်အဲ့လိုမဟုတ်ဘဲနဲ့အခြေအနေတရားအကြောင်းမလွှဲတာလို့ဒါနိပြုရဲ့တခုသုံးတဲ့အနေနဲ့အပြစ်ခတ်ရဆက်ရတဲ့ဘာညာလုတ်တယ်ဆိုရင်တော့ဖိတ်အစဉ်ပြေမှပြေမှပေါ့လေဆိုတော့တခုလုံးကိုလွှမ်းခြုံသုံးသပ်ရင်ဂုဏ်သာဘယ်လိုပြောလို့ပါလဲ
ဟုတ်ကဲ့အခုကတော့အများဆုံးပြောနေကြတာကတော့ဒီဟောပေါ့လေအစိုးရမှာဆိုလို့ရှိရင်လည်းအစိုးရနှစ်ရက်ရှိရဲဆိုပြီးဝေဖန်မှုတွေလည်းရှိနေဆိုတော့တော်တော်များများကလည်းအဲ့ဒီအချက်ပေါ်မှာကြည့်နေတာရှိပါတယ်နောက်တစ်ချက်ကလည်းကျွန်တော်ဒီ2008ဖွဲ့စည်းပုံရပေးထားတဲ့ဘောင်တွေကနေလည်းလှုပ်ရှားနေရတဲ့လုတ်ကန်ဆောင်ရွက်နေရတဲ့အနေအထားတွေဆိုတော့အဲ့ဒီပေါ်ဒီမှာလည်းဝေဖန်ရက်တွေရှိပါတယ်ဗျအဲ့ဒီအနေအထားတွေမှာနိုင်ငံတကာရဲ့အမြင်တွေရောဒီတိုင်းသားတွေရဲ့အမြင်တွေရောပြောင်းလဲသွားအောင်တချို့အနေအထားလေးတွေကိုဒီနိုင်ငံတော်ဘက်ကနေပြီးတော့ဆောင်ရွက်နိုင်တယ်ဆိုလို့ရှိရင်နောက်ဒီ2008ဥပဒေနဲ့ပတ်သက်ပြီးတော့မှယုံကြည်မှုမရှိကြတဲ့သူရဲ့ဝေဖန်နေတဲ့အချက်တွေကိုတကယ်တမ်းကြီးကြီးလေးလေးဆွေးနွေးပြီးတော့ပြောင်းလဲနိုင်တဲ့အနေအထားတွေရှိမယ်ဆိုတော့ဆရာခွန်သာပြောတဲ့မျိုးအပြန်လိုက်ယုံကြည်မှုတွေပို့ပြီးတော့တက်လာတဲ့အနေအထားမျိုးတွေရှိလာမယ်လို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်အခုအပြစ်ခတ်ရဆဲရေးသဘောတူတဲ့အဖွဲ့တွေနဲ့သဘောမတူတဲ့အဖွဲ့တွေကိုအကြည့်လိုက်မယ်ဆိုရင်ထိုင်းမြန်မာနယ်စပ်ကအဖွဲ့တွေကသဘောတူတယ်တရုတ်မြန်မာနယ်စပ်ကအဖွဲ့ရသဘောမတူဘူးဆိုပြီးတော့အကြမ်းမြင့်သုံးသပ်စရာဖြစ်နေပါတယ်ဆိုတော့ဒီကနှစ်ခုကိုကြည့်တော့အဖြစ်သူတို့နိုင်ငံရဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအပေါ်မှာထောက်ခံအပေးမှုဘလို့ကွာဟနေလို့များအဲ့လိုဖြစ်ရတယ်ဆိုတာသုံးသပ်ပေးပါဦးခင်ဗျာ
ဟုတ်ကဲ့ဒီရုပ်ကတော့မြန်မာပြည်နဲ့နေဆက်ဒေသတွေမှာငင်းချမ်းရေးရဖို့ကိုအင်တန်လူလာနေရလို့သူကလည်းပြောဆိုပါတယ်ဗျမြန်မာပြည်ပေါ်မှာရင်းနှီးမြှုပ်နှံမှုတွေရှိတယ်နောက်တော့လျှောက်လဲဒီ one belt one road ဆိုရဲအစီအစဉ်မျိုးတွေအကောင့်ထည့်ဖို့ဖို့ရှိနေတဲ့အနေအထားမျိုးတွေနောက်ဒီတဘာဝတန်ခွေ pipeline တွေရေနံ pipeline တွေကိုလည်းသူတို့လုံဆောင်နေတဲ့အနေအထားမျိုးတွေပုံမှာအလုံးကိုတုံ့တက်တဲ့အချိန်မှာတော့ပြည်ပဘက်ကဒီငင်းချင်းဖြစ်စဉ်ပုံမှာဒီလိုလာတဲ့သဘောမျိုးတွေလည်းတွေ့ရတယ်ပို့ပြီးတော့မှပါဝင်ပတ်သက်လာတဲ့အနေအထားမျိုးတွေလည်းတွေ့ရပါတယ်ဗျတွေ့ရပါတယ်ဆိုတော့အဓိကအချက်အနေနဲ့ကတော့ဒီကျိုင်းသားလက်နက်ကိုင်ဖွဲ့ရည်ရဲ့တောင်းဆိုချက်တွေနဲ့ကျွန်တော်တို့ဒီအစိုးရနဲ့ကြားထဲမှာတော့သူညှိနှိုင်းနေတဲ့အချက်တွေကတချို့ဟာတွေကလိုအပ်ချက်တွေတချို့ရှိနေသေးတယ်ကြောင်းပေါ်လို့ဒီလိုမျိုးကြံ့ကြာနေသေးတယ်လို့လက်မှတ်ပါဝင်လက်မှတ်မြေထိုးသေးဦးလို့ဆိုသုံးသပ်ရမှာဖြစ်ပါတယ်ဗျဒီသူရဲ့မပြည့်စုံသေးတဲ့အချက်တွေကလည်းတရားဝင်ထုတ်ပြန်တဲ့အချက်မျိုးတွေရှိတော့ကျွန်တော်တို့ဘက်ကတော့ဘယ်အချက်ပဲချက်ဆိုတာမျိုးထောက်ပြဖို့တော့တော်တော်လေးတော့ခဲရင်ပါလေဗ
ျဟုတ်ကဲ့အခု MCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မရေးထိုးတဲ့အဖွဲ့တွေရဲ့အချင်းချင်းသူတို့အချင်းချင်းဆက်ဆံရေးရောဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့အစောပိုင်းတော့ကျွန်တော်တို့ဒီ MCA လက်မှတ်ရေးထိုးထားတဲ့ရှစ်ဖွဲ့နဲ့ဆိုလို့ရှိရင်တော့ဒီမထိုးသေးတဲ့အဖွဲ့တွေကြားထဲမှာတနှစ်ဖက်ညီတိုင်းဆွေးနွေးတာရေးဆက်ဆံတာရှိရဆိုတော့မျိုးတွေသိရပါတယ်နောက်ပိုင်းနေမှာဆိုရင်အထူးသဖြင့် UNFC အဖွဲ့နဲ့ဒီ NCA ကိုလက်မှတ်ရေးထိုးရတဲ့အဖွဲ့တွေဆိုလည်းထိုင်းနိုင်ငံမှာပြန်လည်တော့တွေ့ဆုံဆွေးနွေးတာတွေညီတိုင်းတာတွေရှိရဆိုတော့သိရပါတယ်ခင်ဗျာဟိုလိုမျိုးကြီးဆက်ဆံရေးပြပြပါမှ မတွေ့ဆုံတဲ့သဘောမျိုးသဘောထားတင်းပါတဲ့အနေအထားမျိုးတွေမျိုးပေါ့လေဒီလင်းပတ်ရေးထုတ်တဲ့အဖွဲ့နဲ့မထိုးတဲ့အဖွဲ့ကြားမှာတင်းပါတဲ့ဆိုတဲ့အနေအထားမျိုးတွေတော့ကျွန်တော်တို့အခုချိန်ထိတော့မတွေ့နေသေးပါဘူးဗျ
နောက်တစ်ခုက ANC ရခိုင်အမျိုးသားကွန်ဂရက်အဲ့ဒီအဖွဲ့က NC မှာလက်မှတ်ရေးထုတ်မယ်လို့ပြောပြီးတော့နောက်ဆုံးအချိန်မှာမရေးထုတ်တော့ဘူးလို့သူကပြောလိုက်ပါတယ်အဲ့ဒီဟာရောဘယ်လောက်ထိဘယ်ရိုက်ခတ်နိုင်မှာလဲဒီဆွေးနွေးပွဲမှာ
ဟုတ်ကဲ့အဲ့ဒီဟာကတော့ကျွန်တော်တို့တုံးတပ်ဖို့လည်းနည်းနည်းတော့ဖြစ်ပါလေဗျာသူတို့ရဲ့ထုတ်ပြန်ချက်မှဆိုရင်တော့သူတို့ဒီ UNFC ဘက်ကနေတင်ပြထားတဲ့အချက်၈ချက်ပေါ့လေနောက်ပိုင်းသူတို့ကိုးချက်လို့လည်းပြောတယ်ဒီအချက်၈ချက်ကိုအပြီးပြတ်ပဲဆွေးနွေးနိုင်သေးတဲ့အနေအထားကြောင့်မလို့သူတို့ပေါင်ဝင်လက်မှတ်မရေးထိုးနိုင်သေးဘူးဆိုတဲ့ဟာမျိုးထုတ်ပြန်တာပေါ့လေနောက်တစ်ချက်ကလည်း Greeny သူတဲ့ရေးပါတီ KNPP ဘက်မှပြီးခဲ့တဲ့လပိုင်းနေရာဖြစ်ပေါ်ခဲ့တဲ့ရဲဘော်၃ယောက်တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှပြည်ပြည်လေးလေးမရှင်းလင်းနိုင်သေးတဲ့အနေအထားတည်းအကြောင်းမလို့ပေါင်ဝင်လက်မှတ်မရေးထိုးသေးဘူးဆိုတဲ့အနေအထားမျိုးပြောပါတယ်ဗျာဒါဆိုတော့အဲ့ဒီအချက်တွေကိုပြည်လည်အောင်ညှိနှိုင်းရင်တော့နောက်ပိုင်းမှာပါဝင်လာမယ်လို့ပြောလို့ရမှာဖြစ်ပါလိမ့်ကြ။